Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည်နှစ်ဇန်နဝါရီလ20ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါအခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ကျမသင်္ကီထိုက်ပါကိုညံဝဲအောင်နဲ့အတူသတင်းကြီးကြီးညာပါမယ်အမေရိကန်သမ္မတအပေါ်လွှတ်တော်တရားစွဲဆိုကြားနာစစ်ဆေးမဲ့အပေါ်တရားစွဲဆိုရေးအဓိကဆောင်ရွက်နေသူတွေနဲ့သမ္မတဘက်ကခုခံခြေပသူတွေတနည်းနည်းနဲ့မှဆွေးနွေးညှင်းခုံနေကြပါတယ်ထိုင်ဝမ်ဟာတရုတ်ရဲ့အစိတ်အပိုင်းမဟုတ်ဘူးလို့ထိုင်ဝမ်နိုင်ငံသားဌာနကပြောဆိုပြီးမြန်မာနဲ့တရုတ်ပူးရဲကြညာချက်အပေါ်ကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
ကောင်းပါပြီအခုလိုတည်င်းစီစဉ်နောက်ပိုင်းမှာလဲသမရရှိရဲ့နှစ်ရက်ကြာခီးစဉ်ပြီးထုတ်ပြန်တဲ့နှစ်နိုင်ငံပူးတွဲကြညာချက်အပေါ်သဘောထားအမြင်တွေကတော့
Well, I think the result of Xi's visit, if we look at the 29 or 33 agreements
ဒါကတော့တရုတ်ရဲ့သဘောထားဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးတွဲထုတ်ပြန်တဲ့ကြညာချက်အပေါ်မှာတရုတ်သုတေသီတူရဲ့သဘောထားအမြင်ကိုကြားခဲ့ရတာပါတရင်စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မြမရေးရာဆွေးနွေးကဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်မြမပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဝေဝေးဆဆတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတရာထူးကဖေရှားနိုင်လောက်တဲ့လွှတ်တော်ကတရားစွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်သမ္မတကိုတရားစွဲဆိုစစ်ဆေးမှုအဓိကဆောင်ရွက်နေသူတွေနဲ့သမ္မတအတွက်ခုခံကာကွယ်နေသူတွေကြားတနင်္ဂနွေနေ့မှာညှင်းခုံနေကြပါတယ်သမ္မတထရန့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတရားဝင်စတင်ခဲ့ပြီးလာမယ့်အင်္ဂါနေ့မှာစတင်လျှောက်လဲကြမှာပါအမေရိကန်ပြည်ထောင်စုရဲ့တနင်္ဂနွေနေ့မနေ့ကင်းသတင်းအစီအစဉ်တွေမှာတော့သမ္မတထရန့်ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင့်အရာပါအခြေအတင်ဆွေးနွေးညှင်းခုံနေကြပါတယ်သမ္မတထရန့်ရဲ့အကျိုးဆောင်ရှင်နေအဖွဲ့ဝင်တဦးဖြစ်တဲ့ရှင်နေအလန်ဒက်ရှိုဝက်စ်ကတော့ CNN ရုပ်သံအစီအစဉ်တစ်ခုမှာသမ္မတထရန့်ရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးမဲ့ဂျူရီအဖွဲ့ဝင်တွေအဖြစ်ဆောင်ရွက်မဲ့အထက်လွှတ်တော်အမတ်တရားအနေနဲ့တင်ပြတဲ့အချက်လက်တွေကမှန်ကန်နေရင်လေဒါတွေကသမ္မတကိုပြစ်ဒဏ်ချပြီးရာထူးကဖယ်ရှားနိုင်တဲ့တရားစွဲဆိုရေးအဆင့်ထိရောက်မှာမဟုတ်ဘူးလို့ပြောဆိုပြီးသမ္မတကိုကာကွယ်ပြောဆိုသွားပါတယ်သမ္မတရဲ့ CNN ရုပ်သံ State of the Union အစီအစဉ်မှာအကျိုးဆောင်ရှင်တွေကအခုလိုကာကွယ်ပြောဆိုတာဖြစ်ပါတယ်။သမ္မတဟာသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်ယူကရိန်းရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်လက်တွေအပေါ်မခုခံနိုင်တော့တဲ့အကြောင်းအဲဒါကြောင့်သမ္မတရဲ့ခုခံကာကွယ်မှုမှာအသစ်ဖြစ်ထွန်းမှုတစ်ခုကတော့သမ္မတဟာသူ့ရဲ့အာဏာအလွဲသုံးစားမှုဟာတရားစွဲဆိုနိုင်တဲ့အချက်မဟုတ်ဘူးဆိုတာကိုအငြင်းပွားနေတာဖြစ်တယ်ဆိုပြီးသမ္မတထရန့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ရဲ့မန်နေဂျာတွေအဖြစ်ဆောင်ရွက်သူ5ဦးရဲ့ခေါင်းဆောင်လွှတ်တော်အမတ်အဒရန်ရှက်က ABC News ရဲ့ This Week အစီအစဉ်မှာပြောဆိုသွားပါတယ
်လေကြောင်းနိုင်ငံမှာတိုက်ပွဲတွေအရှင်မြင့်လာတာကိုတားဆီးနိုင်ဖို့ဆိုရင်လေပြားမှာရှိတဲ့ပြည်မဲ့အုပ်စုနှစ်ခုစလုံးကိုစီရေးထောက်ပံ့မှုတွေရပ်ဆိုင်းထားဖို့နဲ့ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်ရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ကမ္ဘာခေါင်းဆောင်တွေကြားတနင်္ဂနွေနေ့ကသဘောတူလိုက်ကြပါတယ်။လေပြားအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂ၊ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ကထိပ်သီးခေါင်းဆောင်12ဦးတို့ဟာလေပြားမှာရေရှည်ခံမဲ့အပြည့်အဝသဘောတူညီချက်ရဖို့အခြေခံအုတ်မြစ်ချနိုင်လိမ့်မယ်ဆိုတဲ့ညွှန်လင်းချက်တွေနဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံခဲ့ပါတယ်။လက်နက်ရောင်းချမှုပိတ်ပင်ရေးကိုအားလုံးလေးစားလိုက်နာပြီးဒီလက်နက်ထိန်းချုပ်ရေးကိုအရင်ကတည်းကအခိုင်အမာလုပ်သင့်တယ်ဆိုတာအားလုံးသဘောတူခဲ့တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပြောပါတယ်။လေပြားအရေးနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းအတွင်းဂျာမနီမှာကော်မတီတရဖွဲ့စည်းဖို့ရှိတယ်လို့လည်းကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။လီဗျားနိုင်ငံမှာရုရှားထောက်ခံမှုပေးရတဲ့ဗိုလ်ချုပ်ဂျီဟောင်းဟာဖတာနဲ့တူရကီထောက်ခံမှုပေးရတဲ့ဝန်ကြီးချုပ် Fires 2 ha adika pyan bae phit bi ni tan ja ga sa lo piripakha shei nyin tet la ga ba le
Syria nai nga anao myaw pai nga Italy pi ne ma pi ga de tadin pat tong ga Russia ne Turkey ro apye ya ye cha win sa ywet khe bin me le Syria a so ya tat twe ne tabong tai khat ye tama ri cha tanin khni ni ga tai pwae ri pyin pyin than than set phit ba de Syria ne Russia sit le yin twe ga Italy ma le chang tai khat mu de pyan lou khe pi de naw a chan phat mu ri sa la lo Syria lo khwin ye saung chi ye apwe ga pyo ba de Syria Asuya Tapurinem Hamid Dwiga, let a lot yan let think by Kede, Pine Dwinga, Mudrin, Juarigo, Pian Biro, think by Nine Poetre, the Pongtai Kaye, the Marui, Jiha Apurica, Josanirane, Tube, Pine Shetown, my Martin Ink Niga, Nea Dom Yamia Mat, Taipuri Pietalu, Syria Luke, when ye sound chi ye puega, Piovari. Then Ingrinica, Taipuri, Dren Syria, Asuya, Tapoin, Nezo, Nasashea, the Zombi, Jihad, Daikaye, the Mari, Sangau, Abawin, the Bohong Daikaye, the Ma, Nezo, Sago, the Zone, Lule, Dita, Dren, Trinica, Popiani, Vari.
Natone, Nasa, Lee, Jayen, the Mara, the Dango, Sonome, so we may Anago, Sele, Tain Chobo, Pinsen, Nires, Ure, Weaver, and Jebo, Russia, the Mara, putting on Yinsu, Library. Poisibongo, Tidare, John Lady, Lutuavo, Boduni, Mekone, Ma, Tupioge and I will sell a Tinchumbo, Josani, Sure, Luria, Suzejebo, Russian Angango, Nina Sela, Ocho Lade, Ted, Chausen, Conan, Yue, Tamra putting up, Pechalai Dava, Boduni, Gabjore, Poisibon, Pinsin, so Pujetema, Tamra, that Gonsombi now, Duha, Wanjijo, Damamho, Palima, Okatalo, Yadu to Kukune, Time Gonlong Pi Anago Sellet Tain Cho Twali Mala Suragaro Shinshin Lele Matiadi Babu Bidure three bay Nida do Nale Bime Subia Kitongalo Gonlong Liga Nota Sakame Season Mashibe Ocho Kede Bonam Yugo do Piamatualu Bu Subi Tamara Putinga Tuyesa Dimi Saint Petersburg Numa Jojage Bade
American Demonapet Yamavada season ago, Manet Chonagani Kononaiti, Lidomida Donzani Kilowatts Kotonga, Lidomida Lise Kilowatts Kone Shitonia, Lidomida Lise Shi Kilowatts Chowting Adonane, Dudianaiwama, Lilamida Tiakuze, Kilowatts Tinga Kongarogani, Tolent Binivarese.
Viewing Yamavai season yet, Denilani, Menekin Dirindiku Nasin Yada Pipari. တရုတ်တနိုင်ငံတဲ့မူဝါဒကိုထောက်ခံကြောင်းနဲ့ထိုင်ဝမ်ဟာတရုတ်ကနေခွဲထွက်မရတဲ့အစိတ်အပိုင်းဖြစ်သုံးလုံးထားတဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကျင်ညာချက်ကိုအပြင်းထန်ကန့်ကွက်ကြောင်းထိုင်ဝမ်နိုင်ငံသားရေးဌာနကတင်းနှင်းကနေမှကြေညာချက်ထုတ်ပါတယ်။ထိုင်ဝမ်ဟာတရုတ်ရဲ့အစိတ်အပိုင်းမဟုတ်ကြောင်းပြည်သူတွေရွေးကောက်ထားတဲ့ထိုင်ဝမ်အစိုးရသားလျှင်ကမ္ဘာမျက်နှာစာမ ထောက်ခံကြောင်းနှင့်တရုတ်နိုင်ငံမှာခွဲထွက်ရေးမရသည့်အစ်ပိုင်းများဖြစ်ကြသောထိုင်ဝမ်၊တိဘက်နှင့်ရှင်ကျန်ကိစ္စများဖြစ်ရှင်းရန်တရုတ်နိုင်ငံ၏ကြိုးပမ်းမှုများကိုထောက်ခံအပ်ပေးသည့်ဂရုကဝတ်ကိုထပ်လောင်းအတည်ပြုခဲ့ပါသည်ဆိုပြီးတရုတ်သမ္မတရဲ့မြန်မာခီးစဉ်အပြီးနှစ်နိုင်ငံပူးရဲ့ကြေညာချက်မှာထည့်သွင်းဖော်ပြခဲ့တာပါ။
ထိုင်ဝမ်ဘက်ကတော့ဒီလိုဖော်ပြချက်ကိုမမှန်မကန်ဖော်ပြမှုတွေလို့တုံ့နှုံပြီးဒီလိုမမှန်မကန်ဖော်ပြမှုတွေဟာဆိုရင်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်မှုကိုသေးသိမ်စေတယ်လို့ဆိုပြီးလဲထိုင်ဝမ်နိုင်ငံခြားရေးဌာနပြောခွင့်ရကကြေညာချက်မှာတုံ့ပြန်ပြောဆိုထားပါတယ်။ဒီနိုင်ငံအလဲပိုင်းဝူဟန်မြို့မှာဖြစ်ပွားတဲ့ကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်တရုတ်ကနေအမေရ ီဆိုတာအမေရိကန်ကျန်းမာရေးဌာနတာဝန်ရှိသူတွေစမ်းသပ်စစ်ဆေးမှုလုပ်နေပါတယ်။ဝူဟန်မြို့မှာနမိုနီးယားအဆုတ်ရောင်ယောဂါလိုမျိုးဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်18ဦးတိုးလာတယ်လို့ဒေသန္တရကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်ခံရသူစုစုပေါင်း62ဦးရှိလာပြီးဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိ2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။လေဆိပ်ကိုရောက်လာသူတွေကိုဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးဖို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဝန်ထမ်းတရာကိုလေဆိပ်တွေစီပို့ထားပါတယ
်။ဆွစ်ဇာလန်နိုင်ငံဒါဗို့စ်မှာကျင်းပမဲ့အချိန်90မြောက်ကမ္ဘာစီးပွားရေးဖိုရမ်မှာသူတို့ရဲ့လူလားချက်တွေသိရှိသွားစေဖို့ရည်ရွယ်ပြီးရာနဲ့ချီတဲ့ရာသီဥတုပြောင်းလဲမှုအရေးတက်ကြွလှုပ်ရှားသူတွေသ ตรงเนี่ยตาชีแต่ป่วยกูตอนนี้ก็เลยนี่ก็สาดเต็มเลยไปเลยยาดีอุดรเย็บยัดนะกระบะสีบัวยี่จ้าชงหู now there is no plan B สุดเลยสาดหน่วยกันสองชีแต่เข้าใจไปเลยกระบะสีบัวยี่ฟูรันจิมบะเมดาโบสเน่กิโลเมตรงาเสกว่ากาลังขัดมิวกลิกันในสาดเต็มชีแต่จ้าเดยาดีอุดรเปลี่ยนมือสัญญาเย็บเตจ้าลูกชาตุริกาในงานยี่เน่สีบัวยี่ข้าวสาวเนี่ยเน่
แต่ว่าพอเป็นจริงก็เป็นจริงไม่ใช่ยาวเอาแต่วันอยู่ลูกสาวปุ่นเลยต้องสู้เข้าใจไหมยาดีอุรุยเจ็ดจ้าลูกชาตุริยะชีแต่ป่วยกูรอปัจจุบันนี้กูเป็นที่ตากันอนาคตก็คุ้มอยู่ท่าไปเลยก็ว่าเราส่วนใหญ่จะเป็นมือเดียวล่ะนี่จีมาโมกว่ามือมาเปลี่ยนป้าสิบุสันติเดียกากว่าจีตมิวกูลูรุสั้นยีตุเรติริกาสันต์ที่ทวีนี่ไปเลย ดูเรื่องนี้ตัวเราเปลี่ยนเลยใช่ไหมการเกษตรทั่วไปสุดเลยเฉพาะเจ้าสี่ยาลาราพี่บีพี่ตัวเราเนี่ยล้วนมือมือเลยเวลาไหนเอาดูเรื่องสิ่งที่ข้างในสิ่งไม่ทุ่มยูพี่เดือดสบายเลยเสียใจดีเสียใจตัวเช่นสิ่งไม่พี่เอาของกูอยากเช่าเสวยเจริญงาสาดเดินตีทวนต้องอยู่ในนิ้วเวต้องนับพี่บาร์เลยส่วนยามบุตรพี่ยิ้มมากาเกษตรเนี่ยกูจะไหนมาสุรากูเป็นสิ่งที่อยากได้ก็ดูรู้สึกสั่นยิ่งทันอ่ะพามาค่ะคัดบาร์ดก้า
นั่นทั้งสิ่งคุณเองมาดูเดินนับพิลูกเข้ารับมาติงกิทายเนี่ยคุณยังไม่ยอมมาเช่นแต่ในหลังนี้เนี่ยคิดถึงสิ่งก่อนหน้าสิ่งใดรับว่าเดี๋ยวตำราชี้จริงพี่เอ๋เนี่ยมาในงานคิดสิ่งยาเล็มมาอันนี้ทิ้งท้าเดือดเดี๋ยวเนี่ยกำลังสิ่งแห่งจริงเรื่องกูกำลังเทพ่อแม่ยี่ตัวอาเป็นมาสุราเท ที่อยู่ในดีตาเรนทรูเยอซาอาคายมาที่สามกุลและคะแนนในงานวิเดย์เนี่ยมาป่าวินลาบีสุรากูจัดตานายเงี้ยจัดตานายเงี้ยเฉพาะที่เดียวที่อยู่ตัวเดียวกับตรงทับไปตำราชี้เนี่ยจะคิดสิ่งที่ในงานปุ่นด้วยทุกอย่างเนี่ยจริงอย่างเจ้าบ่ตบอท่าอันนี้กูสบายน่าเสียมาเช่น ยังคันที่เนี่ยปฏิบัติการของการเปรียบเทียบเนี่ยมาในงานการเย็บเว็บแพร์มูริกูยินสายนี่อะไรเนี่ยมาสุยาจ้วยเดียวตำราชี้จริงที่เนี่ยมาในงานคิดสิ่งฮะและในงานสัตว์ใหญ่จ้วยกันนัดเดียบที่ลาบูอาคายมาที่สาวปีไล่เดือดลูในงานการเรียนเนี่ยมาต้องได้จับไว้อเมริกัน ที่เขาสู้วอชิงตันดีซีเชสไซซิมสันซันจ่ายปุ่นด้วยหนูใจมูยุนเซย์มีงานรอ
Well, I think the result of Xi's visit, if we look at
the
巴掌嘞，是咯，招聘人呢，谁干呢？除西班牙、中西班牙、沙特、西班牙都会输赢，对三队没好把握。大片西岛阿些个老五呢，跟保利亚、南安的那些没输赢到，尼玛个丢西班牙队个，刚才破了尼玛，阿龙哥内鬼话嘞，大白没咯。
What is quite striking is the level of political messaging and the political symbolism that has come out of this.
ကမရရှိရဲ့ခီးစင်ရှာလာမှာအထင်ကြီးစရာအချက်ဖြစ်ဥပမာနှစ်ခုပေးရမယ်ဆိုရင်ပထမတစ်ခုကနှစ်နိုင်ငံပူးရဲထုတ်ပြန်ချက်ဟာတရုတ်မြန်မာအတိုင်းအဝိုင်းနှစ်ခုလုံးမှာ ဘုံတူညီတဲ့ကံကြမ္မာရှိနေတယ်ဆိုတာကိုညွှန်ထားတာတွေ့ရပါတယ်ဒီစကလုံးတုံးတုံးထားချက်ကိုတရုတ်ရေးရွာကျွမ်းကျင်သူတဦးအနေနဲ့ပြောရမယ်ဆိုရင်တမရရှိချင်းဖြင့်ဆိုရအနေနဲ့မြန်မာနဲ့ဆက်ဆံရေးတခြားဆက်ဆံရေးမျိုးထက်အများကြီးမြန်မာတဲ့ဆိုတာကိုညွှန်တာဖြစ်ပါတယ်အင်းကြီးတဲ့နိုင်ငံရဲ့မဟာဗျူဟာမြောက်ခိုင်မာတဲ့မဟာမိတ်ဆက်ဆံရေးထက်
ကျော်လွန်တဲ့အလွန်အရေးပါတဲ့ဆက်ဆံရေးဖြစ်တဲ့ဆိုတာကိုပြသတာဖြစ်ပါတယ်။အခုလိုဘုံတူညီတဲ့ကံကြမ္မာရှိနေတဲ့အတိုင်းဝိုင်းလို့တရုတ်ဘက်ကတုံ့နှုံနာဟာအခြားနိုင်ငံတွေရဲ့လွှမ်းမိုးမှုကိုသူတို့ရဲ့စိုးရိမ်ကြောင်းရွံ့မှုကိုဖော်ပြတာနဲ့အတူတူပဲလို့ယွန်းဆန်ကပြောပါတယ်။
And so far,
ဒါပေမဲ့တရုတ်ဘက်ကဒီလိုတုံ့နှုံတဲ့စကားလုံးမှာနိုင်ငံရေးခရက်ရိုက်ခတ်မှုတွေပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတာမြန်မာဆွေရဘက်ကအသေးအချာနားလည်သလားနားမလည်ဘူးလားဆိုတာမသိကြပါဘူးမြန်မာနဲ့တရုတ်နှစ်နိုင်ငံသဘောတူညီမှုစာကြွန်လွှာ33ခုတည်းပါဝင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့ ဒိုင်းနာဒေတာတွေကိုဖြတ်ပြီးဖောက်လုပ်မဲ့တရုတ်ရဲ့စီမံကိန်းကြီးတွေအတွက်ဒေတာကန်ဒိုင်းနာလူမျိုးတွေရဲ့သဘောတူညီချက်ရမှာအကောင့်ထဲပေါ်တင်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကပြောရေးကိုပြောပါတယ်ဒါပေမဲ့သဘောတူညီချက်
33ခုထဲမှာတော့မြစ်စုံဆယ်စီမံကိန်းကိစ္စအပါအဝင်ခြင်းမရှိပါဘူးဒီပေါ်ဂမ်ဆန်အန်ဆန်ရဲ့အမြင်ကတော့မပါတဲ့သဘောပေါ်မှာတော့ကျွန်တော်ချက်သိမ်းနေဆိုတာတကယ်ကျွန်တော်အကုန်လုံးလို့ကျွန်တော်တို့ချင်းပြည်နယ်သူပြည်နယ်သားတွေကြီးပဲမဟုတ်ဘူးဒါပေမဲ့ ပြည်ထောင်စုမှာနေတဲ့နေထိုင်တဲ့တန်း52တန်းတော့ပြည်သူလူစုအားလုံးထောက်ခံတဲ့ဟာဒီဟာတွေကမပါတာနဲ့ကျွန်တော်ကျေနပ်လို့မရဘူးချက်သိမ်းတယ်ဆိုတာကိုကျွန်တော်ကျေနပ်ရမှာချက်သိမ်းတယ်ဆိုတဲ့စကားဒီစက်လုံးတွေပါရမယ်ပါတဲ့နဲ့ဒီဟာတွေအစိုးရကနေပြီးတော့တကယ်ဆိုဒီဇိုင်းမမှာတောင်းဆိုတက်ပါတယ်စနေနေ့ကထုတ်ပြန်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာ တရုတ်တနိုင်ငံနဲ့မူဝါဒကိုမြန်မာကခိုင်မာစွာထောက်ခံကြောင်းနဲ့တရုတ်နိုင်ငံကခွဲထွက်လို့မရတဲ့အစိတ်အပိုင်းတွေဖြစ်တဲ့ထိုင်ဝမ်တိဘက်နဲ့ရှန်ကျန်ကိစ္စတွေကိုဖြေရှင်းဖို့တရုတ်ရဲ့ကြိုးပမ်းမှုကိုထောက်ခံကြောင်းဖော်ပြထားပါတယ်အခုလိုမြန်မာကတရုတ်တနိုင်ငံနဲ့မူဝါဒကိုထောက်ခံကြောင်းတရားဝင်ရည်တည်ပြောဆိုလာတာဟာထူးခြားတဲ့ပြောင်းလဲမှုဖြစ်ပြီးလက်တွေ့တော့မကျဘူးလို့တရ
အခုဆက်လက်နားဆင်ရမယ့်မြမရေးရာဆွေးနွေးခန်းအစီအစဉ်မှာလေဒီတရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်အစိုးရဟာမြန်မာပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးတာကြောင့်ဒီကိစ္စပြည်လည်ရေးအတွက်သမ္မတရှီရဲ့ခီးစဉ်ဟာထိတိရောက်လှုပ်ဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့အကြီးအကဲဟောင်းပရစ်လာကလပ်ကလည်းပြောပါတယ်။ဦးကျော်စန္တာကဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဒီနေ့သမနာချီချင်းပင်မြန်မာပြည်ကိုလာမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်အချိန်ကို timing ကိုအရင်ပြောကြရအောင်ပါ။ဘာဖြစ်လို့ဒီအချိန်မှာလာသလဲ။သူသမနာဖြစ်နေရတဲ့အတော်ကြာခဲ့ပြီးပြီးတော့ကျန်တဲ့အရှိတောင်အရှာနိုင်ငံတွေအားလုံးလည်းသွားပြီးပြီးနောက်ဆုံးမှမှဒီကိုရောက်လာတဲ့ဒီအချိန်မှာဆိုတော့ဘာကြောင့်ဒီအချိန်ကိုရွေးပြီးလာတယ်လို့ထင်မိပါသလဲခင်ဗျာ
။ Well, what they have said that is the excuse
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တနက်မှန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်80ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီအချိန်ထိစောင့်နေရဲဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတဲ့မဟာမိတ်ပါ
And there was a seminar between the Chinese experts တကယ်ကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတရားလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျမစောတကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးကလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ
်။ UN yes China has
က
ျမတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့တရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခိုင်းမှာ။
We'd have to see what the decision is. I'm not sure.
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ။ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူး။ဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်။သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူး။ယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲ။တက္ကသိုလ်ရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်။အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူး။တရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူး။ဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲ။ဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
they are pushing to Myanmar who through at the upper go pu bi yue do aw twon po ja mai thabaw phit ni da bo.
Well, you can say that.
အဲ့လိုပြောနိုင်ပါတယ်။အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူး။ဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါတယ်။နောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါတယ်
။ During this visit, Chinese President is also
ဒီ season တွင်မှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံခေါင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ရှင်တရားဖြစ်ပါရလားဟုတ်ပါရလား
။ You may remember that when
သမ္မတဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလှုပ်ဆင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အဓိပ္ပာယ်ရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတစ်တမျိုးဖြစ်နေပါလေ
။ And the Myanmar problems is not with the Tigray မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေစားဒေသမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုရုပ်သမနာဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြည့်ရော့သွားအောင်စွမ်းဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there'sa lot of advantage to him
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူးဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်တစိတ်တည်းသာအဖြစ်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးရုံးကတက်တမတ်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓာတ်ကိုတုံးနေတာဖြစ်ပါတယ်ဆိုတော့ရှီကျင်းမင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
း So why is that some people actually accuse အဲ့ဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်ကြလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကြိုဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဒီပခရှိနေတဲ့၍ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောရဲကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပဒီပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပဒီပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်ဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားပါဒါကမမှန်ကန်တဲ့လုပ်ရပါအရသားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
Talking about the investment what about the job shoe ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီ job shoe မှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲတချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါတယ်အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲတရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there there's the port
ဒီညမှာအကြောင်းအရာနှစ်ခုရှိပါတယ်။ကြောက်ဖြူစိတ်ကန်းနဲ့အထူးစီးပွားရေးဇုံတို့ဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့အစင်းနဲ့ဖြစ်နေပါပြီ။သဘောတူညီမှုလက်မှတ်ထိုးပြီးပါပြီ။ကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးတုံးသက်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီ။ဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်။ကြောက်ဖြူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိတ်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
Yes why the port is that စိတ်ကန်းကိစ္စဟာအိန္ဒိယသမုဒ္ဒရာကိုထွန်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင
်ဗျ Well if you could say that but
အဲ့လိုပြောလို့ရပါတယ်အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျမမထင်ပါဘူး။ဒါကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်၄၀လုံးနေတာဖြစ်ပါတယ်။ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဆောင်ကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါလေ
Burmese people actually they don't like China they ဆင်းရင်ပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ကြဘူးအမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှိမ့်သက်ကြပါတယ်ဆိုတော့ဒီညမှာ
Well, first you have to consider geography.
But about Uzon, but we need how Gia Mama. Bian Lelu Mia Naimau. Tomorrow American at Kawaii the Charter Pamama. Yamanang in it tomorrow, her Nese Chin, Shishi Lelia Tizania Mahobau. The only Yazun de Baumiazo, Abiela Titus and Moo. He Jim Mujason and Muri Shigibari. Tomorrow Nega Elo Mahobau.
But in case of Suin, don't you be a jarro, or don't you be an American we you? I my jarro American art.
We have interest there. I don't dispute that.
Tomorrow, Josie, why am I shiny? Why? Tao, Tamamu. But we need hard out now, let me shine my mau. Tabby, American, Yinimil and Muriga, see why shoot on us since I let Yinimil and Huba. A kuham, Yama, see why wins a ha, American, go near, look at the same shivau. Time a kukam, Yaman Yama, America Yinimil Namuri, Naji Shinimari, Uboma, cell phone Tawari, Niswai and Gomini Visari, Shivari. Time a little good as see why Winton or Mahobau, and Elzi Latama do the Labi Mele, Nangaka, a semi devau. Tapi and deal Yinimil Namuri, Nyala Lili, and now Nangandri, see why Loka, Wayout, Pook, Kakela Lili, Pimawa.
Okay, then very briefly, any suggestion?
Yamananga Nina, the Yu.
Well, it's really a long-term question. The more that Burma heads towards democracy and
the more that Burma heads towards democracy and democracy back to Yuila Lili, Tilta Bubio, and now Nang and Winnet, Bubio, Nisa Lali, Pila Valime. Bio, sit and also Dwabule, Luari. Through Jiso Muha, they go, Nabia Tin Shawari. See why a bomale, Jiso Yakabari. Bribaka Duale, Dime and Nantinilo, Yinim Yong and Bo, Kaka Pisibari. Sit a gala, Bribaka, and Pishim and it, Bobo, Bio, Jitwa Anna, Lonibari.
ตรุตะเกเบอนานายงานดิเนเสร็จสรรค์ยีก้าวจินเนยีชีเสร็จสรรค์จินเนสุยงี้เจนอดิโมคราซีแลนด์โกชอกลั้นยามาเลยเมอะเลทมีแอดวันเอ่อคัตโตรูเมยอนตะคูเซ็ตเมยจินมาเลยซาอุดิอาระเบียเนจ่ารอวอเมริกันกาอิมแมนแพลนนัมเบอร์1เนี่ยบาสิ้นเลยบาล่ะตะเกเราซาอุดิอาระเบียฮาเลดิโมคราซีเนี่ยอิมแมนอะหลั้นเวปิยอลุขวินเข้ามาเดอะพอลิซิตะคูบาเป
ရှင်အတိကိစ္စကိုနည်းနည်းပို့ပြောရလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆော်ဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်ဆော်ဒီအာရေဗျဟာကမ္ဘာကြီးအတွက်အဓိကရေးနံရရှိစေတဲ့ဒေတာဖြစ်ပါတယ်နှစ်ပေါင်းများစွာလည်းမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါဒါဟာအဆက်မဟုတ်ပါဘူး လက်ရှိထွက်မဆိုးရကဆော်ဒီအာရေဗျကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေရလို့ကျွန်မထင်ပါတယ်ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူးဒါပေမဲ့ဒီဆက်ဆံရေးဟာကျယ်ပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူးသဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူးသူတို့ဟာဒီမိုကရေစီမဟုတ်ပါဘူးပြည်ထောင်စုအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှာလွယ်တဲ့လူ့အဖွဲ့အစည
the best. Thank you very much.
ခုနားဆင်ခဲ့ရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့စနေနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1509တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါမဲတနာကျော်ရဲ့မြန်မာပြည်ကပေးစာထူးခြားစံပြကပ္ပသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါငြိမ်းချမ်းရေးလုပ်ငန်းစဉ်မြန်မာလားရှေးကြမှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်အခုလရှေ့အနေကနေပြည်တော်မှာရှစ်ကြိမ်မြောက်တနိုင်ငံလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုကျင်းပခဲ့ပါတယ်အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝဲတက်ရောက်ပါတယ် SG လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSS SSA ရှမ်းလက်ထက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အစည်းအဝေးကခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒါအစိုးရတပ်မတော်နဲ့ SC လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကျော်ကြာအောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်ရှိချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုယ်တိုင်ကနှုတ်နှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တယောက်နဲ့တယောက်ယုံကြည်မှုရှိလာတာကိုပြတဲ့အစည်းအဝေးဖြစ်ခဲ့ကြောင်းငြိမ်းချမ်းရေးဖြစ်စဉ်အတွက်အဲ့ဒီစီဝေးဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါက်တာစုကြည်ပြောသလိုမြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလား။ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တကယ်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဒီလိုပဲအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
စီဝင်းမှာသဘောတူညီချက်ရှစ်ချက်ရခဲ့တယ်လို့ဆိုပါတယ်။အဲ့ဒါတွေကတော့စတုဒ္ဒအကြိမ်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့တိုက်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးကို2လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြည့်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့MCA အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ပြည့်အလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့တည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ MCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ MCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးကြိုးစားကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုံငန်းစဉ်တွေနဲ့ပတ်သက်လို့အချိန်စရားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံညီလာခံတစ်ကြိမ်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့ညီလာခံတစ်ကြိမ်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ့်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမှတ်အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒေါ်စန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံငြိမ်းချမ်းရေးညီလာခံကြီးတွေဖျံပြ3ချိန်လောက်လုံနိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်ပြည်ပြောင်းသလောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်နိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့တယောက်ပြောဆိုမြုံမှန်းခဲ့တဲ့2020မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်လောက်ပြီးမြောက်ဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်စရာဆွဲအကောင့်ထည့်ဖော်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘယ်အချိန်လောက်ပြီးမြောက်နိုင်မလဲဆိုတာဘလို့မှမန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြစ်ထွက်လာပါတယ်။တကယ်လဲရခိုင်အေးအပါအဝင်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့တိုက်ပွဲတွေဖြစ်ပွားနေသေးတာအပြည့်အစာချုပ်ချုပ်နိုင်ဖို့မလွယ်ကူသေးတာတိုက်ခိုက်မှုတွေမရှိပေမဲ့လည်း SCA စာချုပ်တဲ့လက်မှတ်ဝင်ထိုးဖို့ငြင်းဆန်နေသေးတဲ့အဖွဲ့တချို့ကြံနေသေးတာစတာတွေကိုကြည့်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အချိန်ကြာရှည်မယ်ဆိုတာအသိမှတ်ပြုဖို့လိုလာပါပြီ
ငင်းငယ်လုပ်ငန်းစဉ်ကြာရှည်မယ်ဆိုတာအတိအမှတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတစ်လျှောက်တိုင်းသားပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စီးစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစတာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်။တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လဲကြမှစစ်ဘေးရှောင်တိုင်းသားပြည်သူတွေနေရပ်ပြန်ရေးမိုင်းရှင်းလင်းရေးဘဝတိုးတက်ရေးဒေတာပုံမျိုးကြီးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြတယ်လို့တိုင်းသားပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငင်းငယ်ကြီးလုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်းဝါနဲ့မိုင်းလာအပါဝင်အပြည့်ရဲ့ထားတဲ့အဖွဲ့တွေ NCA စာချုပ်ထဲပါဝင်ဖို့ကြိုးစားတဲ့အပိုင်းသုံးပိုင်းရှိရမှာတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရနိုင်ရေးကိုအရေးအကြီးဆုံးပြဿနာဖြစ်သတ်မှတ်ပြီးအထူးစူးစမ်းညှိနှိုင်းဖြေရှင်းမှုလိုပါတယ်။မြန်မာနိုင်ငံအတွက်အရေးကြီးဆုံးလိုအပ်ချက်ကတော့ငင်းငယ်ရေးရတာမရတာနိုင်ငံရေးအရသဘောတူညီချက်ရတာမရတာအသာထားပြီးအရင်ဦးဆုံးတနက်တန်တွေဆဲသွားဖို့လိုပါတယ်။အဲဒီနောက်မှာမှအပြည့်ရခိုင်မာအောင်တိုင်းရင်းသားတွေဘဝပြန်လည်တည်ဆောက်ရေးဖွံ့ဖြိုးတိုးတက်ရေးတွေအကောင့်ထည့်ဖို့ရင်းနိုင်ငံရေးပြဿနာပြေလည်အောင်စိတ်ရှည်ရှည်နဲ့စပွဲဝိုင်းပေါ်မှာညှိနှိုင်းသွားကြဖို့ပဲဖြစ်ပါတယ်
။အစိုးရအနေနဲ့ငင်းငယ်ရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေထားအောက်ကနေတိုင်းသားတန်းတူအခွင့်အရေးပေးတာ2008ဖွဲ့စည်းပုံပြည်ရေးကိုမလုပ်နိုင်သေးသည့်တိုင်ကိုအာဏာရထားတဲ့အနေထားအောက်ကနေပဲဖက်ဒရယ်ပြည်အောင်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထည့်ဖော်ပေးဖို့ပါပဲအလားတူတပ်မတော်ဘက်ကလည်းတကယ်စစ်မှန်တဲ့ညီညာရေးကိုလိုလားတယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကိုတကယ်ပဲတည်ဆောက်ချင်တယ်ဆိုရင်အဲ့ဒီပုံစံနဲ့ကိုက်ညီအောင်2008ဖွဲ့စည်းပုံပြည်ရမှာ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ဖို့စစ်ပါတယ်အခုဆိုရင်2016မှာအာဏာရပြီးတက်လာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုစိတ်ကူးရည်ပြီးတည်ဆောက်လို့မရနိုင်ဘူးဆိုတာလက်တွေ့ကြုံခဲ့ရပြီးပါပြီ။ဒီအတွက် NLD အနေနဲ့ငြိမ်းချမ်းရေးကောင်ထယ်ဖော်ရမှဦးဆောင်ခဲ့သူတွေလုပ်ငန်းအောင်မြင်မှုမအောင်မြင်မှုစတာတွေကိုပြန်သုံးသပ်ပြီးတကယ်လက်တွေ့ကျတဲ့ချင်းကန်ဒီအစ်စ်တွေနဲ့အပြောင်းလဲလို့အကောင်ထယ်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
ဒီလိုအောင်မြင်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်။မော်နင်ဂန်လူ့ကွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထူးကူစရီတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆိုးလုပ်မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စိုးရလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပင်နဲ့ဝေဖန်ကောက်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆွေးရတဲ့ကြားဆက်ဆံရေးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါ။ဒါကြောင့်မို့ခုလာမယ့်အင်္ဂါနေ့တိုက်ရိုက်လေလံအစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေရဲ့လှုပ်ရှားမှုရပ်တည်မှုစောက်ရည်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလို့ရတဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထွက်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့ email address က burmese@voanews.com ဖြစ်ပါတယ
်။ကိုသားညိုဦးစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါတယ်ရှင်။အခုတော့မအေးတနာကျော်ရဲ့မြန်မာပြည်ကဘေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။လာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေပေးကြတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော်ရရှင်တွေရေးလာတဲ့မှတ်ချက်တွေကိုပြောပြပေးကြပါတယ်။ခင်မောင်လင်းဆိုတဲ့တော်ရရှင်ကမင်္ဂလာပါဗီဒီယိုအဖွဲ့သားတွေအားလုံးလိုရာဆန္ဒပြေးကြပါစေတဲ့။ Messenger ကနေပြီးတော့ဆွတောင်းပေးလာတာပါ။
ဘန်ကောက်ကကိုငယ်လေးကလည်းမက်ဆန်ဂျာကပဲစာရေးလာတာပါမင်္ဂလာပါ VOE အချိန်နဲ့တပြေးညီသတင်းတွေနဲ့ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာသတင်းတွေကို Facebook နဲ့တစ်စစ်နားထောင်ရပါတယ် VOE ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာအောင်မြင်မှုတွေရနိုင်ကြပါစေတဲ့ကျေးဇူးပါကိုငယ်လေးကိုငယ်လေးအတွက်လည်းမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရန်ကုန်ပြူဟာဆိုတဲ့တော်ရရှင်ကတော့ကျေးဇူးများကြီးတင်ပါတယ်ဒီတစ်သက်မရောက်နိုင်တဲ့လူကြီးကလူချမ်းသာတွေရဲ့အမခံတိုးတက်မှုတွေကိုဖုန်းတစ်လုံးလောက်ချမ်းသာတဲ့ကျုပ်တို့တွေကြီးခွင့်ရလို့ပါထုတ်လွှင့်ပေးတဲ့သူတွေနှစ်တကာစာပြီးတော့အောင်မြင်ချမ်းသာမှုတွေအလင်းမြင်သိမ့်ပိုင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကျွန်တော်တို့လွှင့်ပေးတာနဲ့ရရဲဆိုတော့မတန်ပါဘူးနော်ကျွန်တော်တို့ကဒီ2019ကနေ2020နှစ်တစ်ကိုချိန်မှာကမ္ဘာမျိုးကြီးအတီးတီးမှာဘလိုမျိုးနှစ်တစ်ကူအချိန်ကိုဆင်နွှဲကြလဲနှစ်တစ်ကူပွဲတော်တွေဘလိုကျင်းပလဲဆိုတာကိုဒါရိုက်ဒါမှမဟုတ်ねဒရင်တွေကနေပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ဒီရန်ကုန်ဘျူဟာဆွေးရတော့အချင်းကျေးဇူးတင်စကားရေးလာတာပါကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကြည့်ပြီးရေးလာတဲ့တော်ရရှင်တွေထဲမှာတော့အချက်ကိုမုံနဲ့ကျွန်တော်ဆွေးရတော့အချင်းကဘာတွေပြောသွားလဲသိရင်ပြန်ပြောပြပေးပါလားကျွန်တော်သိပြီးနားမလဲလို့ပါတဲ့ခုနက live ပါလို့ပြောလာပါတယ်ဟုတ်ကဲ့ဘလို့အကြောင်းအရာမျိုးလဲဆိုတာခုနားထောင်နေတဲ့သောရရှင်နဲ့နည်းနည်းပဲဟေးလေးဖြစ်ပါလိမ့်မယ်နော်သူ့လိုပဲဒီအကြောင်းအရာကိုပဲရေးထားတဲ့သောရရှင်နောက်တစ်ယောက်လည်းရှိပါတယ်ဗမာကြီးဆိုတဲ့သောရရှင်မှာသူကနည်းနည်းပို့ပြပြပြစုံလုံးရေးလာတာပါ President Donald J. Trump American သမ္မတ Donald Trump ရဲ့ Iran နဲ့ပတ်သက်ပြီးတော့နိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြတာကိုဘာသာပြန်ပြီးတော့တိုက်ရိုက်လွှင့်ပေးတင်ပါတယ် VOA Burmese News ကအမေရိကန်ကအခြေစိုက်တဲ့သတင်းဌာနဖြစ်လို့ပါတယ်ဟုတ်ကဲ့ပါကိုဗမာကြီးကျမတို့ဒီမိန့်ခွန်းကိုပဲကောက်နှုတ်ပြီးတော့ဒီသမ္မတမိန့်ခွန်းပြပြခြင်းနဲ့ကျမတို့မြန်မြန်လေးလင်းလင်းမြန်မြန်ထုတ်လွှင့်ပေးပါတယ်နော်ဒါပေမဲ့ဒီလိုမျိုးသမ္မတကနေပြောနိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြားနေတဲ့အချိန်မှာတော့ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကဒီဘာသာပြန်ဖို့ဆိုတာသိပြီးတော့မဖြစ်နိုင်ပါဘူး။အဲ့လိုမျိုးမိန်ခွန်းတွေကိုမမမင်းဘာသာပြန်မှုဆိုရင်တော့ဒီမိန်ခွန်းစာသားပေါ့နော်။အဲ့ဒါကိုကြိုတင်ပြီးတော့ဘာသာပြန်ထားပြီးတော့မှတိုက်ရိုက်ထုတ်လွှင့်ပေးလို့ရမှာမျိုးဖြစ်ပါတယ်။ကျမတို့အခုရှိနေတဲ့ American ပြည်အောင်စုမှာကသမရကပြောသွားတဲ့မိန်ခွန်းကိုကျမတို့တိုက်ရိုက်လာတော့မှအားလုံးနဲ့တပြေးညီတူတူနားထောင်ရတာဖြစ်ပါတယ်။ဒါပေမဲ့ခုနပြောသလိုပဲဒီမိန်ခွန်းပြပြချင်းကျမတို့ကောက်နှုတ်ပြီးဗမာလိုပြန်ပြီးတော့လည်းတင်ပေးပါရနော်။ Video ကိုကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ရှူထောင်သူ့ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်သမ္မတရှီဂျင်းပင်ခီးစဉ်မဆခင်ပေါ့လေ။တရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗီဒီယိုကနေပြီးတော့ဆွေးနွေးကြန်ထုတ်လွှင့်ပေးခဲ့ပါတယ်။သုံးသပ်ဆွေးနွေးချက်ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကပြည်တွင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးနေပြီးတော့အခုသမ္မတရှီဂျင်းပင်ရဲ့ခီးစဉ်မှာလည်းမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိစ္စပြည်လည်ရေးအတွက်ထိထိရောက်ရောက်လှုပ်သွားလိမ့်မှာမဟုတ်ဘူးဆိုပြီးတော့မြန်မာအရေးစောင့်ကြည့်တဲ့နိုင်ငံသားတန်တမန်ဟောင်းတဦးဖြစ်တဲ့ American တန်အဖွဲ့အကြီးကြီးဟောင်း Presler Club ပြောကြားသွားခဲ့တာရှိပါတယ်။ဥတော်စင်တာနဲ့အဆွေးနွေးသုံးသပ်ချက်မှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်က
ပြောတော့လည်းဟုတ်တယ်လို့ပါပဲ။မြန်မာနိုင်ငံရဲ့ပထဝီအနေထားကအရှိနဲ့အနောက်လို့ပြောစရာဖြစ်နေတာပါတရုတ်နဲ့အမေရိကန်နိုင်ငံတို့ခုဟာကွန်မြူနစ်နဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ကြသလိုကွန်မြူနစ်ကဈေးရောက်သလိုငါးမှုတမတ်ကအစချပြီးအကျိုးရလဒ်တစ်ခုအတွက်ပဲမက်တက်သလိုဒီမိုကရေစီကတော့စေယုံကြီးတွေအတီတကျဆောက်ပြီးရေရှည်အကျိုးအမြတ်အတွက်ပဲစီးပွားလှုပ်တက်ကြပါတယ်ဒါပေမဲ့ရေမြေတောတောင်သဘာဝနဲ့တန်ဇာတာထွက်ရှိမှုရယူသိမ့်ပိုက်မှုကတော့တူပါတယ်အဲပို့ဆိုတာကအရှိတဝက်အနောက်တဝက်နှုန်းဖြစ်မဖြစ်တော့မသိပါဘူးမြန်မာကတော့ကိုကျိုးမကြံစီးပွားပြက်တယံဇာတကုံနာတောင်အတိမဝင်ဖြစ်ကြတော့မှကျင်းတည်ပါပဲ။ရသလောက်ကိုစားပြီးတယောက်ပြတယောက်ထောက်ပြည်ရင်းစစ်ဖြစ်လို့ကောင်းနေပါလေဦးမယ်။ခုထိလက်နဲ့ဝယ်လို့ရသည်ရဲ့တယံဇာတရောင်းလို့ရသည်ရဲ့တငယ်ချင်းလိုအပြန်အလှန်စကားပြောလို့ရနေသည်ရဲ့ကတော့အချင်းချင်းရံဖြစ်လို့ကောင်းနေကြအောင်ပါ။အခုထိစီးပွားရေးကိုဗန်းပြပြီးနေချဲ့တာမမြင်နိုင်ကြသေးပါဘူး။တန်ပြီကတက်ရှိတရိဆန်သမကလူသားအရေးအမြင့်ဖွံ့ဖြိုးတိုးတက်မှုတွေအားလုံးကုန်ပြီးမွဲပြာကြမှနောင်တတစ်ခုရကြပါမလားလို့အညာတရရဲ့အတွေးလေးပါပြောကြည့်တာပါတနတ်မမဲ့ဗီဒိုအာနာမမဲ့ခင်မင်းရင်းဆွဲမပြည့်နေခြင်းစိတ်လေးပဲဖြစ်မိပါတယ
်တရုတ်တွေအနေနဲ့မြန်မာနိုင်ငံကိုဟိုအလွန်မဲအမျက်မထုတ်ဖင်းနဲ့အိန္ဒိယချင်းမိတ်ဆွေနိုင်ငံအဖြစ်နဲ့မိတ်မပြည့်ရေရှည်လက်တွဲသွားနိုင်ရင်သိပြောကောင်းပါလိမ့်မယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့နိုင်ငံရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မိရှိလာကသောရရှင်ဥစိန်မောင်ဖြစ်ပါတယ်
။ပြည်ရဲ့စီးပွားရေးမဟာဗျူဟာမှာအိန္ဒိယနဲ့ဖြစ်အဆအဆလိုအပ်နေတဲ့နိုင်ငံလိုက်ဖြစ်တဲ့မြန်မာနိုင်ငံကိုအသုံးချဖို့လိုအပ်တဲ့စိတ်ပိုင်းတစ်ခုဖြစ်တရုတ်ကကင်ထားခြင်းလို့ယူဆရပါတယ်။ တရုတ်ရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးနဲ့နိုင်ငံရေးပေါင်းစပ်မဟာဗျူဟာဖြစ်တဲ့ကမ္ဘာလမ်းစီမံကိန်းဟာမြန်မာနိုင်ငံကိုစတင်ဖျက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကစိတ်ချရတဲ့ဂရီကဘောနဲ့ပူးပေါင်းဆောင်ရွက်လာအောင်အသုံးချဖို့ကြိုးစားနေတယ်လို့ထင်တယ်။မြန်မာနိုင်ငံမှာတရုတ်မြန်မာစီးပွားရေးဇင်းညာလမ်းမှစီမံကိန်းအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရေးနဲ့စ ဒီနေ့ကတော့နိုင်ငံရေးရကဘာတိုင်ဝမ်ရဲ့ဖိအားပေးမှုတွေကိုတရုတ်ကလွန်မဲ့လိုလားနေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့နိုင်ငံရေးရကဘာတိုင်ဝမ်ရဲ့ဖိအားပေးမှုတွေကိုတရုတ်နိုင်ငံရဲ့အရှိန်အဝါနဲ့ကူညီကာကွယ်ထိန်းချုပ်ပေးမှာကိုအားကိုးနေရတယ်။စီးပွားရေးရမိမိတို့လိုအပ်တဲ့အကူအညီတွေဖွံ့ဖြိုးရေးစီမံချက်တွေပြည်တွင်းမှာအပြစ်ခတ်ရစေးရေးနဲ့ငြိမ်းချမ်းရေးအတွက်လိုအ ကျိုးရှိအောင်ကျိုးစားဖို့လာတာပဲလို့မြင်ပါတယ်။နိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာလည်းတရုတ်အဖို့ကမ္ဘာကိုလွှမ်းမိုးဖို့ရည်ရွယ်ချက်အတွက်စီမံထားတဲ့စီမံကိန်းစီမံချက်တွေအောင်မြင်နိုင်ဖို့မြန်မာကိုအသုံးချရန်လိုအပ်နေသလိုမြန်မာနိုင်ငံအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးလိုအပ်ချက်များဖြည့်ဆည်းနိုင်ဖို့တရုတ်နိုင်ငံကိုလိုလားအားထားနေရပါတယ်။တရုတ်နိုင်ငံရဲ့လိုလားချက
လည်းဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်ဆက်ပြီးတော့ရွေးခွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ရခိုင်စစ်တွေကတော်ရရှင်ဒီတော်ရရှင်ကမြောက်ဆန်ပြရွာငယ်ပြည်တော်သားရက်ွက်စစ်တွေမျိုးကပါတဲ့။သူတို့ရက်ွက်မှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညှဉ်းနှဲမှုနဲ့ပတ်သက်ပြီးတော့ VOE ကိုစာရေးလာပါတယ်။သူမှာမိခင် OG ရှိပါတယ်။သူရဲ့မိခင် OG ကလည်းဒီပတ်ဝန်းကျင်ညှဉ်းနှဲမှုကြောင့်တော်တော်လေးကိုဝေနာခံစားနေရပါတယ်။ဆိုပြီးတော့အခုလိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးမြောက်ဆန်ပြရက်ွက်အောင်သိတိဘုန်းကြီးကျောင်းနောက်မှာငှားရမ်းထားတဲ့ဂူတော်ကနေ2014ခုနှစ်ကတည်းကခဏအချိန်တည်းပလတ်စတစ်အမိုက်တွေကိုအမိုက်ပုံးမှသွားမပစ်ပဲဂူရောင်ခြံဝင်းထဲမှာပဲအလွယ်တကူပစ်ပြီးရင်မီးရှို့လောက်ကြပါတယ်မခံနိုင်လို့ဘေးဘဝဝန်ကျင်နေတဲ့သူတွေကဂူရောင်ဝန်ထမ်းတွေကိုမီးမရှို့ဖို့ဟန်တားတော်လဲလက်မခံပဲပြန်ပြီးတော့တရွေထွေးတာရန်လောက်တာတွေရှိပါတယ် ACF စစ်တွေဂူရောင်ဝန်ထမ်းတွေနဲ့ဂူရောင်မှုရုံးတာဝန်ခံတွေကိုလည်းဒီကိစ္စအတိပေးတိုင်ကြပါမယ်ဘာမှအရေးတယူမဖြေရှင်းပေးပဲဒီလာထဲမှာ6ရက်နဲ့9ရက်နေ့တွေမှာညာ17နာရီ12နာရီလောက်ကြီးပလတ်စတစ်အမိုက်တွေကိုမီးရှို့တာနှစ်ခါရှိနေပါပြီပလတ်စတစ်အစိမ်းငွေ toxic gas တွေကလူကိုသေနိုင်တဲ့အပြင်ကင်ဆာရောဂါဖြစ်နိုင်တယ်လို့ဆေးသုတေသနမှတ်တမ်းတွေမှာလေ့လာဘူးပါတယ်မိတ်ဆွေတို့ INGO အဲ့တဲ့အဖွဲ့တွေအနေနဲ့မြောက်ဆန်ပြရက်ကွက်မှာနေတဲ့ဒေသခံဌာနပြည်သူတွေကိုလေးစားမှုရှိသင့်ပါတယ်အခုလောရက်ကမိမိတို့ဒေသခံတွေကိုမထီမဲ့မြင်ပြုပြီးစော်ကားနေတဲ့အပြုမှုလို့ဖြစ်နေပါတယ်တာဝန်ရှိကျမ်းမာရေးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့ ACF စစ်တွေရဲ့ဒီလောရက်နဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်းပေးဖို့သူတို့ရဲ့အမိုက်တွေကိုစနစ်တကျစွန့်ပစ်ပြီးမီးထတ်ရှို့တာမျိုးမလုပ်ဖို့ VOA ကနေတဆင့်လေးစားစွာနဲ့အတိပေးတိုင်ကြားအပ်ပါတယ်ခင်ဗျာ
တာဝန်ရှင်ထင်းထင်းမှုကိုဖောက်ဖျက်ရလဲရောက်ဒီဒေသခံနေထိုင်နေတဲ့ရက်ွက်သူရက်ွက်သားတွေကိုလည်းထိခိုက်စေတဲ့ဒီအလုပ်မျိုးကိုဒီအခုသူပြောသွားတဲ့ကုလအောင်နေနဲ့ရှောင်ကျဉ်ကြဖို့ပေါ့လေနောက်ပြီးတော့ဒီစစ်တွေကိုရောက်လာတဲ့စစ်တွေမှာလာပြီးအလုပ်လုပ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီအခြေခံကျတဲ့အစီအမံတွေကိုလိုက်နာပြီးတော့နေထိုင်ကြဖို့ဆိုပြီးတော့ဒီတော်ရရှင်ဒေသခံတူဆိုတဲ့တော်ရရှင်တိုက်တွန်းလာပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့နော်တိကျတော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးပေးဖို့ရှိပါရဲ့ရှင်တော်ရရှင်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တော်ရရှင်နေကိုဒီမှာအစီအစဉ်အဆုံးမသတ်ခင်မှာမြေတားတေးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးကြပါတယ်။ကလောင်းရပဲမြန်မာနိုင်ငံမှာကျင်းပသွားတဲ့ဒီမြန်မာ idol ပြိုင်ပွဲအဆိုပြိုင်ပွဲမှာ season 4ပေါ့နော်နောက်ဆုံးဒီဟိုမြန်မာ idol ရာသီနံပါတ်4ရဲ့နောက်ဆုံး finalist နောက်ဆုံးပြိုင်ပွဲမှာဒီအမြင့်ဆုံးဆုရရှိသွားတဲ့ Esther သူပြိုင်ပွဲဝင်တော့ကတီးဆိုခဲ့တဲ့တချင်လေးတစ်ပုတ်ပဲဖြစ်ပါတယ်။တချင်ကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးဆိုးလွန်နေတီးဆိုထားတဲ့ဆိုးစိတ်တိုးတိတ်လွမ်းခြင်းဆိုတဲ့တချင် Esther ပြန်ပြီးတော့တီးဆိုထားတာကိုနားဆင်ကြည့်ပါအောင်နော်။တိုးတိတ်ဗန်းချင်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးနားဆင်နိုင်တယ်လို့ကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မေတ္တနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချန်းကတင်ဆက်မှာပါဂျပန်နိုင်ငံမှာဘီလီယံနာတကြွတထေးကြီးယူဆာကူမေဇာဝါတယောက်လာကဘာပေါ်အထူသွားဖို့မိန့်ကလေးခေါ်လိုက်ရှာနေပါတယ်လာကဘာပေါ်ပထမဆုံးသွားဖို့တဲ့အမျိုးသမီးမဖြစ်ချင်ဘူးလားလို့သူ့ရဲ့ Twitter စာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်တင်းတွင်လေးကရေးသားခဲ့တာပါ။အဲဒီနောက်သူ့ရဲ့အခုလိုရေးသားရှာတဲ့အကြောင်းကိုမှတ်တမ်းရုပ်ရှင်အဖြစ်နဲ့လည်းရိုက်ကူးမှဖြစ်ပြီးအဘီမာ TV ကနေထုတ်လွှင့်မှာပါ။အသက်44နှစ်အရွယ်ရှိပြီဖြစ်တဲ့မဲဇဝါဟာအွန်လိုင်းဆက်ရှင်ရောင်းလုပ်ငန်းနဲ့ချမ်းသာလာတဲ့သူဖြစ်ပြီးလကဘာခီးသွားဖို့အတွက်အဖေါ်ကိုအသက်20ကျော်အရွယ်အမျိုးသမီးတွေကရှာနေတာပါ။2023ခုနှစ်မှာလကဘာကိုထွက်ခွာမဲ့ Elon Musk ရဲ့ SpaceX အာကာသယာဉ်နဲ့လိုက်ပါမဲ့ပထမဦးဆုံးပုဂ္ဂလိကခီးတဲ့ဖြစ်ပြီးအနုပညာရှင်12ယောက်ကိုလည်းသူနဲ့တပါးတည်းခေါ်ဆောင်သွားမှာပါ။မေဇာဝါရဲ့ရည်စားအဖြစ်နောက်ဆုံးလျှောက်ထားရမယ့်ရက်ကတော့ဇန်နဝါရီလ18ရက်နေ့ပါ။ Musk လောက်မှာရည်စားအဖြစ်နောက်ဆုံးတာရွေးချယ်မှာဖြစ်ပါတယ်။
ဘရိတ်ကန်ပြည်တော်စု Las Vegas မြို့မှာပြသတဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာ mobile phone ကွန်ရက် 5G နည်းပညာကိုသုံးပြီးဆက်ရုပ်တွေနဲ့လူတွေဘယ်လိုဆက်သွယ်နိုင်တယ်လဲဆိုတာကိုပြသခဲ့ပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Robinson ကုမ္ပဏီကတီထွင်တဲ့ Walker ဆိုတဲ့ဆက်ရုပ်ဟာညစာလှဲတွေကိုတွန်းနိုင်ပြီးအချိုရည်ပလင်းတွေကိုလည်းဖောက်နိုင်တဲ့အပြင်ယောဂလုပ်နိုင်တယ်လို့ပကြီးလဲဆွဲနိုင်ပါတယ်။ 5G နည်းပညာကိုအသုံးပြုထားတဲ့အတွက်ဒီဆက်ရုပ်ဟာလူကခိုင်းတာတွေကိုအများကြီးလုံနိုင်တဲ့အပြင်လူတွေနဲ့ပါစကားပြောဆက်ဆံပေးနိုင်ပါတယ်။ 5G နည်းပညာကြောင့်စကားပြောဆက်ဆံမှုဟာအများကြီးတိုးတက်လာတဲ့အပြင်မျက်လုံးနှာခေါင်းနဲ့အုံနောက်ဆက်သွယ်ရေးမှာပိုပြီးမြန်ဆန်ကောင်းမွန်လာတယ်လို့ Robinson ကုမ္ပဏီကဆက်ရုပ်တီထွင်သူတဦးကပြောပါတယ်ခင်ဗျာ
။ Let's take us new က CES ဒီသုံးကုန်ပစ္စည်းပြပွဲမှာအင်တာနက်ပတ်သက်တဲ့တီထွင်မှုအမျိုးမျိုးကိုပြသထားပါတယ်။အိမ်နာသုံးဆက်ကူကိုယူလာပေးနိုင်တဲ့ဆက်ရုပ်တွေမဆင်အညစ်အကြေးတွေမကပ်နိုင်တဲ့အိမ်နာနဲ့လူရဲ့ဥလှုပ်ရှားမှုကိုအာယုံခံပေးနိုင်တဲ့ကိရိယာတွေဟာပြပွဲလာရောက်သူတွေရဲ့အာယုံကိုဆွဲဆောင်ခဲ့ပါတယ်။အိမ်နာသုံးဆက်ကူကိုယူလာပေးနိုင်တဲ့ Charming Robot ဆက်ရုပ်ဆိုရင်ဘိန်းနှလုံးတက်ထားတာဖြစ်ပြီး၈လမှလောက်ရှိပါတယ်။အိမ်နာသုံးဆက်ကူကိုတည်နိုင်မှုအတွက်သူ့ဘာသာသူတက်မှတ်နေနိုင်တဲ့ဤပညာကိုသုံးထားပြီးအိမ်နာတက်နေရင်ဆက်ကူကုန်သွားတဲ့ပြဿနာကိုဖြေရှင်းဖို့တီထွင်ထားတာပါ။ဒီဆက်ရုပ်လေးကိုစမတ်ဖုန်းနဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးဆက်ကူကုန်သွားတာနဲ့ခေါ်လိုက်ရုံပါပဲ။ဆမ်မာယီကန္နာမှာ2019ခုနှစ်က CES အကောင်းဆုံးဆုရပူတဲ့ဂျပန်ကုမ္ပဏီဖြစ်တဲ့ TripAdvisor ကလည်းဒီနှစ်မှာတော့လူရဲ့ဦးလှုပ်ရှားမှုကို Ultrasound နဲ့အာရုံခံပြီးစမတ်ဖုန်းကိုပို့ပေးတဲ့ဤပညာကိုတီထွင်ခဲ့ပါတယ်။ဒီဤပညာအချက်အလက်ကြောင့်အသုံးပြုတဲ့သူဟာအိမ်သာသွားတင်သွားတင်ကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ
်။ထူးခြားသမျှကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွင်းနဲ့ကိုငိမ့်ချန်တို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်တန်ကီခိုက်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရင်ယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်တမရယာရုကဖယ်ရှားနိုင်လောက်တဲ့လွှတ်တော်ကတရားစွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်တမရကိုတရားစွဲဆိုစစ်ဆေးမှုအဓိကဆောင်ရွက်နေသူတွေနဲ့တမရအတွက်ခုခံကာကွယ်နေသူတွေကြားတနင်္ဂနွေနေ့ကဆွေးနွေးညှင်းခုံနေကြပါတယ်။တမရထရန့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတရားဝင်စတင်ခဲ့ပြီးလာမယ့်အင်္ဂါနေ့မှာစတင်လျှောက်လဲကြမှာဖြစ်ပါတယ်။လီဗျားနိုင်ငံမှာတိုက်ပွဲတွေအရှိန်ညှင့်လာတာကိုတားဆီးနိုင်ဖို့ဆိုရင်လီဗျားမှာရှိတဲ့ပြိုင်ဘက်အုပ်စုနှစ်ခုစလုံးကိုစစ်ရေးထောက်ပံ့မှုတွေရပ်ဆိုင်းထားဖို့နဲ့ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်ရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ကမ္ဘာခေါင်းဆောင်တွေကြားတနင်္ဂနွေနေ့ကသဘောတူချက်ပါတယ်။လီဗျားရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂ၊ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂနဲ့အာရပ်အဖွဲ့ချုပ်တို့ကထိပ်သီးခေါင်းဆောင်12ဦးတို့လီဗျားမှာရေရှည်ခန့်မဲ့အပြစ်ရသဘောတူညီချက်ရဖို့အခြေခံအုတ်မြစ်ချနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မှာတွေ့ဆုံကြတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့မူဝါဒကိုထောက်ခံကြောင်းနဲ့ထိုင်ဝမ်ဟာတရုတ်ကနေခွဲထွက်မရတဲ့အစိအပိုင်းဖြစ်သုံးလုံးထားတဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲညင်ညာချက်ကိုထိုင်ဝမ်ကကန့်ကွက်လိုက်ပါတယ်။ဒီညင်ညာချက်ကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းထိုင်ဝမ်နိုင်ငံသားရေးဌာနကတနင်္ဂနွေနေ့မှာညင်ညာချက်ထုတ်ခဲ့တာဖြစ်ပါတယ
်။မတ်တန်ကြီးထိုက်ပါရှင်။တရင်ချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။တင်းလာလေးနဲ့ခင် VA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ဒီစီစဉ်ကိုနက်နက်၈နာရီကနေ9နာရီမှလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ Line Meter 20 25 31တို့ကနေနားဆင်နိုင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.